စာနေစဉ်လွတ်လပ်ခွင့်အပါဝင်အပြောင်းလဲတွေလုပ်မယ်လို့အစိုးရကကတိပြုထားချိန်မှာပဲပြည်တွင်းထုတ်အပတ်စဉ်သတင်းချာနယ်နှစ်ဆောင်ကိုအာဏာပိုင်တွေကထုတ်ဝေခွင့်ပိတ်ပင်လိုက်ပါတယ်လွတ်လပ်ခွင့်ပေးမယ့်မီဒီယာဥပဒေတရက်ကိုလွှတ်တော်ထဲမှာဆွေးနွေးဖို့ရှိနေချိန်မှာစာပေစီစီရေးနဲ့မှတ်ပုံတင်ဌာနကသတင်းချာနယ်တချို့စီးမျဉ်းနေချိုးဖောက်တဲဆိုပြီးထုတ်ဝေခွင့်ပိတ်လိုက်တာပါဒီအခြေအနေအသေးစိတ်ကိုသိရအောင်ရန်ကုန်မှာရှိနေတဲ့ VOA သတင်းတောက်ကိုရဲကျော်အောင်ကဆက်ပြောပြမှာပါရှင
်။ဟုတ်ပါတယ်ခင်ဗျာ။ဒီမိုကရေစီဖော်ဆောင်ရေးနဲ့အသွင်ကူးပြောင်းရေးကာလမှာမီဒီယာရဲ့အခန်းကဏ္ဍဟာအရေးကြီးပါတယ်ဆိုပြီးပြောကြားခဲ့မှုတွေနိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့လက်ထက်မှာတက်ဆိုင်ရာအာဏာပိုင်အစိုးရရဲ့ပြန်ကြားရေးဝန်ကြီးဌာနကနေအပတ်စဉ်ထုတ်သတင်းကြတဲ့နှစ်ဆောင်ကိုအကန့်အသတ်မရှိထုတ်ဝေခွင့်ရပ်ဆိုင်းလိုက်ပြီးအပတ်စဉ်ထုတ်သတင်းကြတဲ့နောက်တစ်ဆောင်ကိုတော့စာပေစီစီရေးကစီကန်းတွေကိုလိုက်နာပြီးဆောင်ရွက်ဖို့ပြင်းထန်စွာတတိပေးလိုက်ပါတယ်။ထုတ်ဝေခွင့်ရာယီရပ်ဆိုင်းခံခဲ့ရတဲ့အပတ်စဉ်ထုတ်သတင်းချန်နယ်နှစ်ဆောင်ကတော့တောက်ကြာနေထုတ် The Voice Channel နဲ့ Ingani ထုတ် Invoin Channel တို့ဖြစ်ပြီးပြင်းထန်စွာသတိပေးခံရတဲ့နောက်ချန်နယ်တစ်ဆောင်ကတော့ကြာတာပရင်းနေထုတ်ဝေတဲ့ Myanmar Post Global Channel တို့ပဲဖြစ်ပါတယ်။ဒီသတင်းချန်နယ်၃ဆောင်ဟာပြန်ကြားရေးဝန်ကြီးဌာနလက်အောက်စာပေစီစစ်ရေးကချမှတ်ထားတဲ့စည်းကမ်းတွေကိုလိုက်နာခြင်းမရှိတာရဲ့စာပေစီစစ်ကခွင့်ပြုချက်မပေးတဲ့ရှစ်လေးလုံးအရေးတော်ပုံ၂၄နှစ်ပြည့်ကျင်းပတဲ့သတင်းနဲ့ပြည်တော်စုဝင်ကြီးတွေယာတုအပြောင်းလဲရှိနိုင်တယ်ဆိုတဲ့သတင်းတွေကိုပုံနှိပ်ထုတ်ဝေခဲ့တာကြောင့်ခေါ်ယူတတိပေးခံရတာတွေထုတ်ဝေခွင့်အကန့်အသတ်မရှိပိတ်သိမ်းခံရတာတွေနဲ့ကြုံတွေ့ခဲ့ရတာပါလို့အဲ့ဒီသတင်းချန်နယ်တွေကအယ်ဒီတာချုပ်နဲ့တာဝန်ငယ်အယ်ဒီတာတွေကပြောပါတယ်။ဌ
ာနနဲ့ CI ကဈာမယူကြည့်မှုရောဆင်လာတယ်ပေါ့နော်။အဲ့တော့ဒါမီဒီယာသမားတွေနဲ့ကြံကြိုင်းဝင်ဌာနနဲ့ဈာမယူကြည့်မှုကြာဆင်လာတယ်ဆိုပြီးရှင်အစိုးရအဖွဲ့အပေါ်မှာဒီရမားရင်ကြီးကြဆန်းလာတယ်လူအတိပဲကောက်လို့ရတော့နိုင်တယ
်ထို့ဝေခွင့်ယာယီရဆိုင်ခံခဲ့ရတဲ့ The Voice Channel ကကိုကျော်မင်းစွေကပြောကြားတော့တာပါအစိုးရအသစ်လက်ထက်မှာသတင်းအချက်အလက်တွေပွင့်လင်းမြင်သာမှုနဲ့စရုပ်ထမနိုင်တွေကိုအုတ်ချူရန်နေရာပိုင်းကရောလွတ်တော်ပိုင်းကပါနေရာပေးလာပေမဲ့ပြည်ရင်းက Channel တွေထို့ဝေခွင့်ရန်နာခံရတာဟာအစိုးရအသစ်လက်ထက်မှာဒါနဲ့ဆိုသုံးချိန်ရှိပါပြီပြီးခဲ့တဲ့ဇွန်လအတွင်းကလည်းရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့အရေးကိစ္စတွေပါရှိတဲ့သတင်းတွေကိုအာဏာပိုင်တွေကိုကြိုတင်တင်ပြခြင်းမရှိဘဲပုံနှိပ်ခဲ့တာကြောင့်အပတ်စဉ်ထုတ်သတင်းချန်နယ်တစ်ဆောင်ဖြစ်တဲ့လျှက်တပြက်ချန်နယ်ကိုလည်းထုတ်ဝေခွင့်ယာယီရနာခဲ့တာဟာအခုချိန်ထိပြန်လည်ထုတ်ဝေခွင့်မပေးသေးပါဘူးအာဏာရှင်အစိုးရလက်ထက်ကနေအရသာအသွင်ပြောင်းလာတဲ့ဦးသိန်းစိန်အစိုးရလက်ထက်မှာအရေးယူမှုတွေစိတ်လာတာနဲ့ပတ်သက်ပြီးဝိုင်းရင်သတင်းစာဆရာတို့ဖြစ်တဲ့ဆရာမောင်ဝင်သားက VOA ကိုအခုလိုပြောပြပါဗျာဟိုဒီ
အပတ်စဉ်ထုတ်ချန်နယ်ပတ်သက်လို့ဒီပြည်ရည်ရည်ယူရတယ်။ကျွန်တော်လေးပုံပြီးစိတ်လာတယ်လို့တွေ့ရတယ်။ဘာပဲပြောဗျာကျွန်တော်အနေနဲ့တော့ဒါမီဒီယာသမားချင်းချင်းအနေနဲ့ဒီလိုဖြစ်တာကိုပထမဆုံးကျွန်တော်ထင်မြင်ချက်ပြောရမယ်ဆိုတော့ဒါအင်မတန်မှစိတ်မကောင်းစရာဖြစ်တယ်။နောက်ဒီလိုဖြစ်မျိုးတွေကိုကျွန်တော်ဘယ်လိုရှောင်နိုင်မလဲဘယ်လိုကျွန်တော်တို့ညှိနှိုင်းပြီးတော့ပြင်ရှင်းနိုင်မလဲအဲ့ဒါကိုစဉ်းစားပြနေလို့ထင်ပါတယ
်။ဇူလိုင်လကုန်ရင်စာပေစီစေးရလုပ်ငန်းစဉ်တွေကိုလုံးဝရုပ်သိမ်းသွားမယ်လို့အဲ့ဒီဌာနရဲ့ဌာနအကြီးအကဲဒုညွန်ချုပ်ဦးတင်းစွေနဲ့ပြန်ဆက်ညွှန်ကြားရေးမှူးချုပ်ဦးရဲထွတ်တို့ကမီဒီယာတွေရှေ့မှာအတိအလင်းပြောကြားထားပေမဲ့လည်းအခုထိစာပေစီစီရဲ့လုပ်ငန်းစဉ်တွေဟာရပ်ဆိုင်းခြင်းမရှိဘဲဆက်လက်အရေးယူမှုတွေဟာလည်းပုံမပြင်းထန်လာတယ်လို့ပြည်တွင်းကြံတဲ့ကတာဝန်ရှိတဲ့အယ်ဒီတာတွေက VOA ကိုပြောကြပါတယ်ပြည်တွင်းမှာအလုပ်လုပ်ကင်နေရတဲ့မီဒီယာသမားတွေကတော့ဒါသဘောထားတင်မာတဲ့အာဏာပိုင်တွေနဲ့မီဒီယာသမားတွေကြားထဲကပြဿနာတရက်ဖြစ်ပြီးကိုယ့်အလက်ဘယ်တော့ရောက်လာမလဲဆိုတာကိုစောင့်ဆိုင်းနေရတယ်လို့ပြည်တွင်းကြံတဲ့တကူကအယ်ဒီတာတို့ကအခုလိုပြောပြပါတယ
်ID ကြည့်တော့ညာဆန်နေချစ်ပြီးလာလို့ဆိုကြရဲပြင်းနေတူတာပူတာချိပါကစမတီကျွန်တော်ကကျွန်တော်ပြောနေတာစာပေစီစီကိုပြောနေရမှာကျွန်တော်ကဟိုဒါစာပေစီစီနဲ့မီဒီယာပြဿနာမဟုတ်တာဒါကဘောရတက်မာတို့တူနေတဲ့မီဒီယာရဲ့ခြေရဲ့ပြဿနာ
ဒီကနေ့ဂျာနန်ဆောင်ကိုထုတ်ဝေခွင့်ရနာခဲ့အပြီးမှာတော့နေ့လယ်တနာရီစာပေစီစီအဆောက်အအုံမှာတက်ဆိုင်ရဂျန်နယ်တွေကတာဝန်ခံတွေကိုခေါ်ပြီးထုတ်ဝေခွင့်ရနာခံခဲ့ရတဲ့ဂျန်နယ်တွေကိုကြည့်ပြီးမိမိဂျန်နယ်တွေကိုလည်းဂယူဆိုင်ကြဖို့စာပေစီစီရေးကချမှတ်ထားတဲ့မူဝါဒတွေကိုလိုက်နာဖို့ဒုညွန်ချုပ်ဦးတင့်စွေနဲ့စာပေစီစီဌာနညွှန်မှုဦးမျိုးမင်းမောင်တို့ကတတိပေးတာတွေပြုလုပ်ခဲ့ပါသေးတယ်ဒီကနေ့ညနေပိုင်းမှာတော့ပြည်ရင်းဂျန်နယ်တွေမှာအလုလုကင်နေကြတဲ့ဂျန်နယ်လစ်တွေစုဖွဲ့ထားတဲ့မြန်မာဂျန်နယ်လစ်ကွန်ရက်ကလည်းအစည်းအဝေးတစ်ခုပြုလုပ်ပြီးထုတ်ဝေခွင့်ရနာခံခဲ့ရတဲ့ဂျန်နယ်တွေကိုထုတ်ဝေခွင့်ပြန်ပေးဖို့တက်ဆိုင်ရာဝန်ကြီးဌာနနဲ့စာပေစီစီရေးကိုတောင်းဆိုသွားမယ်လို့မြန်မာဂျာနယ်လစ်ကွန်ရက်ကတာဝန်ခံဦးစော်ထိုက်ကလည်းပြောခဲ့ပါသေးတယ်ခင်ဗျာ